မေလ၂၀ရက်နေ့မှာတက်တန်းကုံတော်မယ်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေကိုတက်တန်းထပ်တိုးဖို့အတွက်အမေရိကန်ဥပဒေပြုံအမှတ်တွေကသမ္မတဘရက်အိုဘားမားကိုတောက်ချနေတာတောင်းဆိုလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာရေးကျွမ်းကျင်သူတွေကတော့ဒီလိုတန်းခတ်မှုတွေဆက်ထားတာဟာအမျှော်မြင်နည်းတဲ့လုပ်ရဲလို့ဝေဖန်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအသေးစိတ်ကိုဆက်ပြောရမယ် ်လဲအဖွဲ့ကနေပြီးတော့ဒီသမရအိုဘားမားကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။မေလ12ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့တာနဲ့ပတ်သက်ပြီးတော့ Tom Lantos လူခွင့်ရေးကော်မရှင်ယုံတာဝန်ရှိသူတဦးကအခုလိုပြောဆိုခဲ့ပါတယ်။
We have seen encouraging progress with Burma's recent steps toward democracy and transparency, including the release of more than 200 political prisoners.
နိုင်ငံရေးအကျဉ်းသား200ကျော်လွတ်မြောက်လာတာအပောင်းဝင်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့ပွင့်လင်းမြင်သာမှုစီဥတည်တဲ့အားရစရာတိုးတက်မှုတွေကိုမကြသေးခင်ကမြင်တွေ့ခဲ့ရတယ်လို့ကော်မရှင်ပူးတွဲဥက္ကဋ္ဌဂျင်းမက်ဂါဗန်ကပြောပါတယ်။ဒါပေမဲ့လည်းပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေဆဲဖြစ်ပြီးဒီအတွက်လည်းအလွန်အမင်းစိုးရိမ်ပါတယ်။ဒါကြောင့်လည်းမြန်မာအစိုးရရဲ့မှာနိုင်ငံရေးစီးပွားရေးပြည်ထောင်ပြောင်းလဲမှုတွေအတွက်ဆက်လက်ကြိုးပမ်းနေကြသူတွေကိုအမေရိကန်ရဲ့ထောက်ခံအားပေးမှုတွေကိုမစွန့်လွှတ်တင်ပါဘူး
။ဒါပေမဲ့လည်း Georgetown တက္ကသိုလ်ရဲ့ဂုဏ်သူဆောင်ပါမောက်ခ David Steinberg ကတော့တန်ခတ်ရေးယူမှုတွေဆက်ပြီးတော့ထားရှိတာဟာမြန်မာပြည်ထောင်ပြောင်းလဲရေးမှာအကျိုးမရှိတဲ့အတွက်မြန်မာအစိုးရရဲ့ထိတ်တန့်တာဝန်ယူထားတဲ့ဒေါန်ဆန်းစုကြည်အနေနဲ့ဒဏ်ခတ်မှုတွေကိုဖယ်ရှားဖို့တောင်းဆိုတင်တယ်လို့သုံးသပ်ခဲ့ပါတယ
်။ I don't think the sanctions are effective. They will hinder the economic development. They will not cause any changes in real changes.
ဒဏ်ခတ်ပိတ်ဆို့မှုတွေဟာထိရောက်တယ်လို့ကျွန်တော်မယူဆပါဘူး။စီးပွားရေးဖွံ့ဖြိုးတိုးတွင်းမှုတွေမှာအဟန့်အတားဖြစ်စေသလိုစစ်မှန်တဲ့အပြောင်းအလဲတွေပေါ်ပေါက်အောင်လည်းမလုပ်နိုင်ပါဘူး။ဒီကိစ္စအပေါ်တော့ဒေါန်ဆန်းစုကြည်အနေနဲ့သူရည်တည်ချက်ကိုလူသိရှင်ကြားပြောတင်ပါတယ
်။ဒါ့အပြင်ဒဏ်ခတ်မှုတက်တန်းတိုးရေလွှတ်တော်ကတောင်းဆိုခဲ့တဲ့ကြေညာချက်ထဲမှာမြန်မာစစ်တပ်ကတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဆင်နွှဲနေတာလူနည်းစုရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံတာစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဆရာတွေအပါအဝင်စိုးရိမ်စရာအခြေအနေတွေရှိနေတာတွေကိုထောက်ပြထားတာပါ။ပမောက်ခဒေးဗစ်စတိုင်ဘက်ကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေပေါ်ပေါက်ဖို့အထူးသဖြင့်မြန်မာနိုင်ငံရေးမှာနေရာယူထားတဲ့စစ်တပ်ကိုဒဏ်ခတ်မှုတွေနဲ့ဖိအားပေးတာမျိုးဟာလက်တွေ့မကျဘူးလို့မြင်ပါတယ
် What is needed in the country right now I argue is trust between the NLD and Aung San Suu Kyi and the military
ကျွန်တော်အနေနဲ့ငြင်းချက်ထုတ်ချင်တာကတော့လက်တလောတိုင်းပြည်မှာလိုအပ်နေတာက NLD ဒေါ်အောင်ဆန်းစုကြည်နဲ့စစ်တပ်တို့ကြားမှာယုံကြည်မှုရရှိဖို့ပါယုံကြည်မှုတည်ဆောက်ဖို့ဆိုတာအရေးကြီးဆုံးကိစ္စပါပိတ်ဆို့ဒဏ်ခတ်မှုတွေနဲ့ဒေါ်အောင်ဆန်းစုကြည်ကစစ်တပ်ကိုအင်အားချိန်ခွင်ရှာညှိနှိုင်လိမ့်မယ်လို့မျှော်လင့်နေခြင်းအပြင်ယုံကြည်မှုတွေတိုးမလာနိုင်ပါဘူး
။အရေးယူတန်ခတ်မှုနီးလန်းတွေနဲ့မြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအမေရိကန်ပြည်ထောင်စုကအထောက်အကူပေးနိုင်ခဲ့တယ်လို့လည်းလွှတ်တော်မတ်တွေကကြေညာချက်ထဲမှာဖော်ပြထားပါတယ်။အချိန်မတန်သေးဘဲတန်ခတ်မှုတွေကိုရပ်ဆိုင်းလိုက်ရင်အမေရိကန်ဆိုရအနေနဲ့မြန်မာနိုင်ငံပေါ်ဩဇာရော်ပါနိုင်တယ်လို့စံချုပ်လာတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုဟန်တားဖို့မလွယ်နိုင်ဘူးလို့လည်းဥပဒေပြုအမတ်တွေကပြောဆိုခဲ့ကြတာပါ။ပမောက်ခဒေးဗစ်စတိုင်ဘက်ကတော့အကြောင်းမျိုးမျိုးနဲ့ဒဏ်ခတ်မှုတွေဆက်ထားတာဟာအမျှော်မြင်နေရကြတယ်လို့ဝေဖန်ပါတယ
်။ Human rights have already been very much extended. But they will then say, okay, you haven't done enough. So we're going to extend the sanctions because yes, you've got
ဒဏ်ခတ်မှုတွေတက်တန်းတူရတဲ့အကြောင်းရင်းအများစုကတော့လူခွင့်ရေးကိစ္စတွေကြောင့်ပါ။နောက်ကျရင်လည်းဒီလောက်နဲ့မလုံလောက်သေးဘူးလို့ပြောဦးမှာပါ။ဒါရောက်တက်တန်းတူရမယ်လို့ပြောပါလိမ့်မယ်။တရင်လွတ်လပ်ခွင့်တွေရပြီ။လွတ်လပ်စွာစုဝေးခွင့်ဆန္ဒပြခွင့်တွေရပြီဒါပေမဲ့လည်းရိုဟင်ဂျာကိစ္စမှာလှုပ်တင်လှုပ်ထိုက်တာတော့မလုပ်ဘူးလူနည်းစုအရေးကြီးကြတာနာမလုပ်ဘူးနိုင်ငံရေးကျင်းသားတွေကလည်းတယောက်နှစ်ယောက်ကြမ်းကြမ်းကြမ်းနေမယ်ဒါတွေကဒဏ်ခတ်မှုတွေတက်တန်းတို့ဖို့ဒီလိုပဲတခြားအကြောင်းတွေပြအောင်မှာပါဒါကအမျိုးမြင်မရှိတဲ့လုပ်ရပ
ါမေလ20ရက်မှာတက်တန်းကုံဆုံးတော့မယ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုတက်တန်းဆက်တိုးဖို့သမ္မတအိုဘားမားကိုလွှတ်တော်ကတောင်းဆိုလိုက်ချိန်မှာပဲအာရှခီးသွားရောက်မယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကလည်းမေလ22ရက်နေ့ကျရင်မြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပြီးတော့ဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့မြန်မာအစိုးရကိုအားပေးဖို့နဲ့နောက်ထပ်ဒီမိုကရေစီရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်လာအောင်အမေရိကန်ကဆက်လက်ပံ့ပိုးကူညီသွားမယ်အကြောင်းပြသဖို့အတွက်နေပြည်တော်မှာအဓိကခေါင်းဆောင်အနေနဲ့တွေ့ဆုံမှာဖြစ်ကြောင်းလဲ ကျင်းပကြတဲ့ထုတ်ပြန်ထားပါတယ်။ဒါနဲ့တဆက်တည်းပဲတောက်ကြနေကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှပြုလုပ်ခဲ့တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာဆန္ဒပြမှုတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုမြန်မာအစိုးရကဆက်လက်ကန့်သတ်ထိန်းချုပ်ဖို့ကြိုးစားနေစေပေါ်စိုးရိမ်တဲ့အကြောင်းနဲ့ငြင်းငြင်းစွာဆန္ဒပြမှုနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုအမေရ